ဆစ်ဇလန်နိုင်ငံဒါဗို့စ်မြို့မှာပြုလုပ်တဲ့ကမ္ဘာစီးပွားရေးညီလာခံနှစ်ပတ်လည်ခန်းနာကိုမနေ့တုန်းကဇန်နဝါရီလ22ရက်နေ့မှာစတင်ပြီးတော့ကျင်းပပါတယ်။ဒီခန်းနာရဲ့ပထမနေ့မှာကမ္ဘာခေါင်းဆောင်တွေစီးပွားရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးတော့အင်္ဂါနေ့ကနေပြီးတော့တောက်ကြာနေ့ဇန်နဝါရီလ25ရက်နေ့အထိ၄ရက်ကြာကျင်းပသွားမယ့်ညီလာခံဖြစ်ပါတယ်။ဒီညီလာခံရွေချက်ကတော့ဒီနှစ်မှာ The Globalization 4.0 စီးပွားရေးတကာဝင်ဝါဒတိုးတက်မှုအဆင့်၄လို့ဆိုပါတယ်။ဒီညီလာခံမှာကမ္ဘာချမ်းသာဆုံးပုဂ္ဂိုလ်တွေအင်အားရှိန်ဝါအကြီးမားဆုံးပုဂ္ဂိုလ်တွေအဖွဲ့အစည်းတွေလုပ်ငန်းရှင်တွေလာရောက်ပြောဆိုဆွေးနွေးကြတာဖြစ်လို့စီးပွားရေးအရအဆက်အသွယ်ရနိုင်မှုအကောင်းဆုံးအခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။သဘောပတ်ဝန်းကျင်ကိစ္စကမ္ဘာစီးပွားရေးနှိကွေးလာနေမှုနဲ့တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးတင်းမာမှုကိစ္စတွေကဒီနည်းပညာဆိုင်ရာစီးပွားရေးလုပ်ငန်းတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိလာနိုင်မလဲစတဲ့အကြောင်းအရာတွေကိုပြောဆိုဆွေးနွေးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2018ခုနှစ်တုန်းကတော့ Davos ကမ္ဘာစီးပွားရေးညီလာခံမှာအဓိကစိတ်ဝင်စားမှုအခမ်းအနားဆုံးပုဂ္ဂိုလ်တစ်ဦးကအမေရိကန်သမ္မတ Donald Trump ပါ။ဒါပေမဲ့သူဒီနှစ်ညီလာခံကိုမတက်ပါဘူး။အမေရိကန်အစိုးရရန်နေရချို့ရဆန်းနေတာတလကျော်နေပြီဖြစ်လို့ဒီပြဿနာကြောင့်ညီလာခံကိုသမ္မတ Trump တက်ရောက်ဖို့ကိစ္စဖျက်သိမ်းခဲ့ရတဲ့အကြောင်းအိမ်မျိုးတော်ပြောခွင့်ရအမျိုးသမီး Sarah Sanders ကဆိုပါတယ်ပြင်းထန်သမ္မတ Emmanuel Macron နဲ့ Britain ဝန်ကြီးချုပ် Theresa May တို့လည်းပြည်တွင်းရေးအကျပ်တဲတွေကြုံနေတာကြောင့်ဒီနှစ် Davos ညီလာခံကိုသူတို့မတယောက်ကြပါဘူးဒီနှစ်ညီလာခံမှာအဓိကမင်းကွန်းပြောကြမယ့်သူတွေကတော့ Germany ဝန်ကြီးချုပ် Angela Merkel IMF ကဘာငွေကြေးရမုံငွေအဖွဲ့အကြီးအကဲ Christine Lagarde နဲ့ဂျပန်ဝန်ကြီးချုပ် Shinzo Abe တို့ပဲဖြစ်ကြပါတယ်